အီရန်မှာရှိနေတဲ့ American တပ်ဖွဲ့တွေစီကို American သမ္မတ Donald Trump ကဗုဒ္ဓဖူးနေမှာကြီးညာမထားဘဲနဲ့တွားရောက်ခဲ့ပါတယ်။သမ္မတ Trump နဲ့သမ္မတကတော် Melania Trump တို့ဟာအီရန်စံတော်ချိန်ညနေ 9:16 မိနစ်မှာအီရန်အနောက်ပိုင်းက El Asad လေးရက်အခြေစိုက်စခန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါဟာ American သမ္မတတယောက်အနေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကိုသမ္မတ Trump ရဲ့ပထမဆုံးတွားရောက်တဲ့ခရီးစဉ်လည်းဖြစ်ပါတယ်။အခုလိုလာရောက်တာဟာ Christmas မှာ American တပ်သားတွေကိုကျေးဇူးတင်စကားပြောကြဖို့ဖြစ်ကြောင်းသမ္မတ Trump ကအခုလိုပြောပါတယ်
။ The other reason I'm here today is to personally thank you and every service member throughout this region for the near elimination of the ISIS territorial caliphate in Iraq.
အခုလိုအီရတ်ကိုလာရတဲ့နောက်အကြောင်းရင်းတစ်ခုကတော့ဒီဒေသမှာစစ်မှုထမ်းနေသူအလုံးကိုကျေးဇူးတင်စကားကိုရင်ပြောချင်လို့ဖြစ်ပါတယ်။ဒီဒေသတလွှမ်းမှာတာဝန်ထမ်းဆောင်နေသူတွေအလုံးဟာအီရတ်နဲ့ဆီးရီးယားမှာကာလီဖိတ်နိုင်ငံတည်ထောင်မှုအတွက်ကြိုးစားနေတဲ့ IS စစ်သွေးကြွတွေအလုံးနီးပါးကိုခြေမုံနိုင်ခဲ့တာပါ။လွန်ခဲ့တဲ့နှစ်နှစ်တမရတာဝန်ယူခဲ့ခြင်းကဒီအဖွဲ့ဟာတိတ်ကိုအင်အားကြီးမားတဲ့အဖွဲ့ဖြစ်ပေမဲ့ဒီကရင်တော့သူတို့နှောင်းမိုးနိုင်စွမ်းမရှိတော့ပါဘူး။ဒါကြောင့်စစ်မှုထမ်းတွေရဲ့လုပ်ရဟာတိတ်ကိုအောင်မြင်ပါတယ်လို့ပြောသွားတာပါ။အီရတ်မှာရှိတဲ့ American တပ်သားတွေနဲ့အကြီးတန်းစစ်တပ်ခေါင်းဆောင်တွေရဲ့အောင်မြင်မှုအနစ်နာခံမှုနဲ့တာဝန်ကျေမှုတွေကိုကျေးဇူးတင်တဲ့အနေနဲ့ Christmas နှုတ်ခွန်းဆက်ဖို့အတွက် Christmas ညမှာအခုလိုသမရကအီရတ်ကိုတွားရောက်တာဖြစ်ကြောင်းသမရအင်ဂျူပြောခွင့်ရ Sarah Sanders ဗိုလ်တဖူးနဲ့နေ့လယ်ပိုင်းမှာသူ့ရဲ့ Twitter ကနေပြောကြားခဲ့ပါတယ်။အဲစစ်သွေးကြော်တွေကိုခြေမုံပီးလို့နှိပါဖြစ်နေတဲ့အတွက်ဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းဖို့အတွက်သူ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကခုခံကာကွယ်ပြောဆိုခဲ့ပါတယ်။ဒေတာရင်းကလက်ချံအဲစစ်သွေးကြော်မှန်သမျှကိုခြေမုံဖို့လဲတူရကီကသဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။